မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကနျူကလ িয়ার နဲ့ပိုင်ဆိုင်မှုကိုတိုးချက်သွားမယ်လို့ချင်းချောက်လိုက်တယ်လို့အမေရိကန်မှာသမ္မတသစ်တက်လာပြီမဲ့အမေရိကန်အစိုးရဘောသူ့ရဲ့ချင်းကပ်မှုပြောင်းလဲသွားမှာမဟုတ်ဘူးလို့သတိပေးလိုက်ပါတယ်။ဒါအပြင်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအဖြစ်ကျန်းသက်စာချိန်ဆိုမှုရပိုင်းမဲ့လူတော်တဲ့အချိန်မှာအမေရိကန်မြောက်ကိုရီးယားအနာဂတ်ဆက်ဆံရေးအလားအလာဘယ်လိုဖြစ်လာနိုင်လဲဆိုတာအစွန်းတစားပြလိုက်တဲ့သဘောပါပဲ။မစ္စတာဘိုင်ဒန်ကလည်းမြောက်ကိုရီးယားအစိုးရဘောဘိုးဘီထိတ်တိုက်တွေ့တဲ့နီလန်နဲ့ချင်းကပ်လှုပ်ဆောင်သွားမယ်သဘောမျိုးပြောထားဟုပါတယ်။အမေရိကန်ဟာသူ့နိုင်ငံရဲ့အကြီးမားဆုံးရန်သူဖြစ်တယ်လို့အာနာယအလုသမားပါတီရဲ့အရေးပါတဲ့အစည်းအဝေးတစ်ခုအတွင်ပြောတဲ့မိန့်ခွန်းမှာကင်ဂျွန်ဝန်းကထည့်ပြောသွားပါတယ်။ဒါ့အပြင်ပူပီးကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ဖို့အတွက်အမေရိကန်နေနဲ့ရန်လိုတဲ့မူဝါဒကိုရပ်ပြရမယ်လို့သူတောက်လျှောက်ပြောလာတာကိုလည်းထပ်ပြောသွားတဲ့အကြောင်းအစိုးရပိုင်းကိုရီးယားဗဟိုသတင်းဌာန KCNA ရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုဆက်ပြီးလှုံ့ဆော်သွားဖို့လည်းကင်ဂျွန်ဝန်းကပြောခဲ့ပါတယ်။အထူးသဖြင့်ဆိုရင်ပုံဆောင်ခဲလောင်စာသုံးတိုက်ချင်းပစ်ပဲထင်းဒုံကြီးတွေအတန်ထက်မြန်တဲ့ဒုံကြီးတွေနဲ့စစ်မြေပြင်သုံးတာတူပစ်ဒုံကြီးတွေလိုလက်နက်သစ်တွေကိုထုတ်လို့ရမယ်လို့ကင်ဂျွန်ဝန်းကပြောပါတယ်။ဒီလိုနျူကလ িয়ার လက်နက်တွေဟာပိုသေးငယ်ပြီးရွှေပြောင်းရပိုလွယ်တယ်လို့ပျက်စီးမှုကြီးမားစေဖို့ရည်ရွယ်ထုတ်လုပ်တဲ့ပိုကြီးတဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေနဲ့မတူဘဲစစ်မြေပြင်မှာအသုံးပြုဖို့ရည်ရွယ်တာဖြစ်ပါတယ်ခင်ဗျာ။